ရခိုင်တပ်တော် AA တပ်ဖွဲ့ဝင်တို့ယူဆရတဲ့ရှေ့ရောက်ကိုမြောက်ဦးရဲစခန်းမှာဖမ်းဆီးစစ်ဆင်နေပြီးအဲ့ဒီကနေတဆင့်ဆက်ဆက်သတင်းဖော်ထုတ်ချက်တွေအရအဲ့ဒီနေရာအနီးတဝိုက်မှာပိန့်ပစ်တောင်ဖျားအနာကဖုန်ကြီးကျောင်းကိုတွားရောက်ရှာဖွေတဲ့အခါမိုင်းနဲ့ဆက်ဆက်ပစ္စည်းတွေကိုမေလာတုန်းကဖမ်းဆီးရမိတယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်။ဒီကနေ့နေပြည်တော်စစ်သမိုင်းပြတိုင်မှာကျင်းပခဲ့တဲ့တမတော်သတင်းမှန်ပြန်ကြားရေးရဲ့သတင်းစာရှင်းလင်းပွဲမှာပြောတာဖြစ်ပါတယ်။အဲ့ဒီဖုန်းကြီးကျောင်းမှာစစ်ဘေးရှောင်စခန်းဖွင့်ထားပါတယ်ဆိုပြီးမိုင်းနဲ့ဆက်ဆက်ပစ္စည်းတွေအစားအစာရိက္ခာတွေကိုရှာဖွေဖမ်းဆီးရမိတာလို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ
်။ရာယူရောက်ရှာဖွေတဲ့မှာဒီနေ့တော့ကြားဖို့မှာသူတို့ကတော့စစ်ဘေးရှောင်ကိုထားတဲ့စခန်းဖွင့်ထားတယ်ဆိုတော့အဲ့ဒီမှာကျွန်တော်တို့လုံလောက်ပြီးရတာဖြစ်ပါတယ်။မိုင်းရဲ့ဒီဆက်ဆက်ပစ္စည်းတွေဖြစ်ပါတယ်။ဘုံမှာမအုံးပြီးရတဲ့ဒီကကြောင်းလေးပြီးရတာဖြစ်ပါတယ်။ဘုရားကရဝိတ္တိဖြစ်ပါတော့ဒီလိုဒီကေတာဖြစ်တာခုချိန်မှာအာဝမအာဝသွားလဲဆိုတာပါရိကစောင့်ဦးမှုမှာတာတော်ကြီးကြီးလောက်သားတာတွေ့ရတာ
အေးအေးတပ်ဖွဲ့ဝင်တွေဟာဒေသခံတွေကြားမှာဝင်ရောက်နေပြီးယူနီဖောင်းဝတ်မထားတာကြောင့်တပ်မတော်အနေနဲ့ချက်ချင်းစစ်ဆစ်ဖို့ခက်ခဲတဲ့အတွက်အေးအေးတပ်ဖွဲ့ဝင်တို့ယူဆရသူတွေကိုအချိန်ယူပြီးစစ်ဆေးရတာတွေရှိတဲ့အကြောင်းအဲ့ဒီလိုစစ်ဆေးတာတွေကိုလည်းဥပဒေနဲ့အညီသတင်းထုတ်ပြန်ပြီးမဟုတ်တဲ့သူတွေကိုပြန်လွှတ်ပေးတာတွေရှိတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေးအေးမရှိခင်ကတိုက်ပွဲဖြစ်ပွားတာမရှိဘဲအဲ့ဒီအဖွဲ့ရောက်လာမှသာတိုက်ပွဲတွေဖြစ်တဲ့အကြောင်းသူတို့လုပ်ရက်ကလည်းအကြမ်းဖက်မှုတွေလှုပ်ဆောင်နေတာတွေဖြစ်တဲ့အကြောင်းနိုင်ငံရေးအရာတောင်းဆိုခြင်းနဲ့ဆိုရင်ဆွေးနွေးဖို့လမ်းကြောင်းတွေပေးထားတဲ့အကြောင်းဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ်။ဒါအပြင်စစ်ဌာနချုပ်နေမြေ9ခုမှာ6လကြာအပြည့်ရက်ဟာဒီလ30ရက်မှာပြည်တော်မှာဖြစ်ပါတယ်။အဲ့ဒီအပြည့်ရက်ကာလကိုထပ်တိုးဖို့ရှိမရှိသတင်းတောက်တွေမေးမြန်းတဲ့အခါမှာတော့ဗိုလ်ချုပ်ထွန်းထွန်းညီကအခုလိုပြောပါတယ
်။ဒီကနေ့ပြောရမယ်။သူ့ရဲ့တောင်းတဲ့ပုံမှာဒီလိုဆရာဆရာဒါကြောင့်ဒီပြည့်ရက်ကာလတိုင်းကားနိုင်မှုရှိတယ်။ဖန်စီဟုတ်ကဲ့ဒီတိုင်းကပြည့်စုံတယ်ဆက်နေရှာဒီကရာအမြဲတမ်းကဒီနိုင်စုံတယ်ဆောင်းချင်းဖြစ်တယ်ဒီလိုဆောင်းတဲ့အချိန်မှာသူမျိုးဝဲတွေကနေရာကိုတောင်းတာသူမျိုးဝဲလို့ညာနေရာရှိဒါကြောင့်တကယ်လို့ဒီနိုင်ကြီးလို့ဘုဆန္ဒရှိရပါဘူးဒါလို့ဒီမျိုးတို့ကိုဖြစ်နေတာ
ပြီးခဲ့တဲ့ရက်ပိုင်းကအစိုးရကိုမဲမပေးဖို့နဲ့အစိုးရကိုရတဲ့နည်းနဲ့ဖြုတ်ချဖို့တိုက်တွန်းခဲ့တဲ့ဗုဒ္ဓဓမ္မဖောင်ဒေးရှင်းညီလာခံမှာတက်မတော်ကအလှငွေ 3,300 ကိုလှူဒန်းတဲ့ကိစ္စကိုလည်းသတင်းတောက်တွေကမေးမြန်းခဲ့ပါဗျ။အဲ့ဒီလိုထုတ်ဖော်ပြောဆိုချက်တွေဟာတက်မတော်အနေနဲ့အစိုးရကိုမျက်နှာပူစရာမရှိဘူးလို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါဗျ။သူ
တို့ကခုနကပြောတဲ့ဘန်ဂါဒီမန်းမီလှူဒန်းတာနဲ့ခုနကပြောတဲ့ရွေချက်ကိုဒီသူတို့ကလှူဒန်းတဲ့ဆက်ကြောင့်လို့အဲ့ဒီဟာတွေနဲ့သူတို့ကမသက်ဆိုင်တဲ့အကြောင်းကိုသူတို့ကမျက်နှာပြောကြကြဒီဘိုးဘာသာပါညာအတွက်ဒီတော့လုံဆောင်တဲ့လုပ်ငန်းတွေကိုညနာပုံနဲ့ဆိုရင်အဲ့ညနာပုံတဲ့ဒီမှာဒီဘိုးဘာသာပါညာလုပ်ငန်းတွေကိုလုံဆောင်ပြီးညနာပုံဘယ်လိုကဒီလုပ်ငန်းတွေလုံဆောင်ပြီးလဲညနာပုံညာချောင်းရှိပါ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတကာအဖွဲ့တွေပြောဆိုထားတဲ့ဒေသခံတက်ကြီးရွယ်အိုတွေကိုဖမ်းဆီးစစ်ဆေးနေတာတွေမရှိတဲ့အကြောင်းမူရစ်ဆေးတွေကိုတစ်လအတွင်းဘီလီယံတောင်းချီပြီးဖမ်းမိတာတွေကြောင့်လက်ရှိအချိန်ဟာမူရစ်ဆေးအန္တရာယ်ကြီးမားနေတဲ့အကြောင်းပြောခဲ့ပါတယ်ရှင်။ကျမဇာနီထွန်းပါ